မြောက်ကိုရီးယားဆိုယာကမြို့တော်ပျုံရဲမှာရှိတဲ့နိုင်ငံသားတန်ယုံတွေရဲ့လုံခြုံရေးကိုတိတ်မကြခင်အချိန်မှာအာမမခံနိုင်တော့ဘူးလို့သတိပေးလိုက်တဲ့အတွက်မြောက်ကိုရီးယားနိုင်ငံဘက်ကနေနောက်ထပ်ဒုံးကျည်စမ်းသပ်ပစ်လွတ်တာဒါမှမဟုတ်ရန်စတာတွေအခုသတင်းပတ်အတွင်းမှာလောက်ကောင်းလှုပ်လာနိုင်တယ်လို့တောင်ကိုရီးယားနိုင်ငံရဲ့ထိပ်တန်းအမျိုးသားလုံခြုံရေးတာဝန်ရှိသူတဦးကတနင်္ဂနွေနေ့မှာပြောကြားလိုက်ပါတယ်မြောက်ကိုရီးယားဆိုယာကတန်တမန်တွေကိုပျုံယမ်းကနေထွက်ခွာဖို့ပြောထားတဲ့ဗုဒ္ဓဦးနေ့ပတ်ဝန်းကျင်လောက်မှာဒုံးကျည်စမ်းသပ်ပစ်လွတ်တာဒါမှမဟုတ်ရန်စတာတွေလှုပ်လာနိုင်တယ်လို့သမောက်ပါကင်ဟေရဲ့အမျိုးသားလုံခြုံရေးအကြံပေးဆိုင်ရာအကြီးအကဲကင်ဂျန်ဆူးကပြောပါတယ်။မြောက်ကိုရီးယားရဲ့အဓိကရည်မှန်းချက်ကအမေရိကန်အစိုးရနဲ့တောင်ကိုရီးယားအစိုးရတို့စီကနေတန်တမာရေးရအလျှော့ပေးဖို့အတွက်ဖြစ်တယ်လို့သူကပြောပါတယ်။ဒါပေမဲ့မြောက်ကိုရီးယားအစိုးရရဲ့ချိန်ညှောက်မှုတွေဟာရန်စယုံတသက်ပြောတာဟုတ်သည်ဖြစ်စေမဟုတ်သည်ဖြစ်စေတောင်ကိုရီးယားအနေနဲ့သူတို့ရဲ့တပ်တွေကိုအသင့်အနေထားပြင်ထားတယ်လို့ပြောပါတယ်။ကိုရီးယားကျောင်းဆွဲမှာတင်းမာမှုတွေမြင့်တက်လာနေတဲ့အတွက်အမေရိကန်ပူးတွဲစစ်ဦးစီးချုပ်ဥက္ကဋ္ဌနဲ့ဝါရှင်တန်မှာပြုလုပ်မဲ့အစည်းအဝေးကိုလည်းတောင်ကိုရီးယားထိပ်တန်းစစ်ခေါင်းဆောင်ပိုင်းကတနင်္ဂနွေနေ့မှာရွှေ့ဆိုင်းလိုက်ပါတယ်။အမေရိကန်ကြီးတဲ့ဗိုလ်ချုပ်မာတင်ဒမ်စီဟာဧပြီလ16ရက်နေ့မှာတောင်ကိုရီးယားဗိုလ်ချုပ်ဂျွန်ဆောင်ဂျူနဲ့တွေ့ဆုံဖို့လှုပ်ထားတာပါ။ဒါပေမဲ့ဗိုလ်ချုပ်ဂျွန်ခီးသွားနေတဲ့အချိန်မှာမြောက်ကိုရီးယားဘက်ကရန်စတိုက်ခိုက်တာတွေလှုပ်လာမှာကိုတောင်ကိုရီးယားနိုင်ငံကစိုးရိမ်နေတယ်လို့သူ့ရဲ့ပြောခွင့်ရပုဂ္ဂိုလ်ကပြောပါရခင်ဗျာ။